မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကနိုင်ငံတချို့မှာနိုင်ငံရေးပြဿနာတွေကိုအင်အားသုံးဖြည့်ရှင်းမှုတွေရှိနေတဲ့ပေါ်ကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးလိုက်ပါတယ်
။ We are seeing an explosion in seizures of power by force. Military coups
အာဏာကိုအင်အားသုံးရယူတဲ့လုပ်ရည်တွေတော်တော်များများတွေ့နေရပါတယ်။စစ်အာဏာသိမ်းတာတွေလည်းပြန်ပေါ်လာပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကြောင့်ညှဉ်းညွတ်မှုအားနည်းတဲ့အတွက်လည်းအထောက်အကူမရဖြစ်နေပါတယ်လို့ကုလသမဂ္ဂတွင်ရမှုချုပ်အန်တိုနီယိုဂူတာရက်ကအင်္ဂါနေ့ကုလသမဂ္ဂညီလာခံမိန့်ခွန်းမှာထည့်သွင်းပြောကြားတော်ပါတယ်။တစ်ဆက်တည်းမှာပဲတရုတ်နဲ့အမေရိကန်ရဲ့တင်းမာမှုကြောင့်လုံခြုံရေးကောင်စီမှာအင်အားစုပေါင်းစုံဗက်ပေါင်းစုံပါဝင်ဖြည့်ရှင်းဆောင်ရွက်နိုင်ရေးကိုအခက်အခဲအဟန့်အတားတွေဖြစ်နေစေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ရဲ့မိန့်ခွန်းထဲမှာကဘာကြီးရင်ဆိုင်နေရတဲ့ပြဿနာအရရနဲ့ပတ်သက်ပြီးဘဝတသက်တာမကြုံစဘူးထူးခဲ့တဲ့အကြက်တဲနေတဲ့တုံချွေကြုံတွေ့နေရပြီးဒီအကြက်တဲတွေကိုဝိုင်းဝန်းဖြည့်ရှင်းနိုင်ဖို့တိုက်တွန်းနှိုးဆော်လိုက်ပါတယ်။ကမ္ဘာကြီးရင်ဆိုင်နေရတဲ့အကြက်တဲတွေထဲမှာရာသီဥတုအပြောင်းအလဲပြဿနာနဲ့ COVID-19 ကာယရောဂါအပြင်နိုင်ငံတချို့မှာဖြစ်ပွားခဲ့တဲ့ရုံးရင်းဆန့်ခတ်မှုတွေဟာထဲသွင်းပြောကြားတော့ပါတယ်။ COVID ကာကွယ်ရေးတုံ့ပြန်ဆောင်ရွက်မှုမှာကုလသမဂ္ဂအနေနဲ့ထိတ်ဆုံးကနေဦးဆောင်လုပ်ကိုင်နေကြောင်းနဲ့ COVID ရောဂါတုံ့ပြန်ဆောင်ရွက်ရေးမှာချမ်းသာတဲ့နိုင်ငံကြီးတွေအနေနဲ့နိုင်ငံရေးအရာဆန္ဒမရှိဘဲတကူကောင်းဆန်ကြရတယ်လို့ဝေဖန်ပြီးတံပိုးရှိလာတဲ့ကာကွယ်ဆေးတွေကိုအလားတက်ပြအောင်လုပ်ပြကြတယ်လို့ပြောဆိုခဲ့ပါတယ်။